မင်္ဂလာပါခင်ဗျာဒီနေ့တရားရေးလိုင်းအစီအစဉ်မှာတော့ ICJ မှုကနေမြန်မာနိုင်ငံရေးကိုဘာတွေရိုက်ခတ်လာနိုင်တယ်လဲဆိုတာဆွေးနွေးမှာပါဒီလူ့ခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့မြန်မာနိုင်ငံပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုရင်ဆိုင်မှုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆက်စုကြည့်ကိုလည်းသွားဖို့စီစဉ်ထားပြီးတက်မလို့ကလည်းအစိုးရရဲ့ဦးဆောင်မှုမှာပူးပေါင်းဆောင်ရွက်မယ်ဆိုပြီးပြောထားပါတယ်မြန်မာနိုင်ငံပေါ် ICJ ICC ရုပ်လိုဒီနိုင်ငံတကာဥပဒေအဖွဲ့အစည်းရဲ့ဖိအားတွေကြောင့်အစိုးရနဲ့စစ်တပ်ကြားမှာပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်သလားပြန်လည်တင်းမြဲရေးပြည်တွင်းငြိမ်းချမ်းရေးစတဲ့ဒီပြည်တွင်းနိုင်ငံရေးအပေါ်မှာအကောင်းဆုံးဘလို့အကျိုးဆက်တွေတက်ရောက်လာနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးကြမှာပါပြည်နိုင်ဆွေးနွေးဖို့အတွက်မြန်မာရေးအခက်အခဲပုဂ္ဂိုလ်နှုတ်ကိုဖိတ်ကြားထားပါတယ်သူကတော့မြန်မာမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISP မြန်မာကဦးအောင်သူငိမ့်ပါနောက်တူကတော့ဒင်းစာဆရာတူဖြစ်ပါတယ် The Voice Channel Editor ဦးစီရသူပါဆိုတော့ပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်နှုတ်ဦးဆုံးနဲ့ကျွန်တော်တို့လေးလိုက်မှာမှာရောက်နေပါပြီဆိုတော့ကျွန်တော်အရင်ဆုံးဒီပြည်နယ်ဆွေးနွေးမဲ့သူတွေရဲ့တုံ့သက်ချက်တချို့ကိုအရင်ကြားကြပါရခင်ဗျာဆိုတော့ကျွန်တော်တို့အရင်တော့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ပြောကြဆိုရတဲ့နေရာမှာဒီမြန်မာနိုင်ငံမှာဟိုအုပ်ချုပ်မှုပိုင်းမှာနှစ်ခုဖြစ်နေတယ်အစိုးရနဲ့စစ်တပ်ဆိုပြီးတော့အုပ်ချုပ်ပိုင်းမှာနှစ်ပိုင်းကွဲနေတယ်အစိုးရနှစ်ရက်လောက်ဖြစ်နေတယ်ဆိုပြီးမကြာခဏဝေဖန်လေးရှိပါတယ်ဒါပေမဲ့အခုဒီ ICJ အမှုပေါ်လာတဲ့အခါမှာဒီ ICJ တရားရုံးမှာအမှုရင်ဆိုင်မှုဒီအထူးဖွဲ့ဖွဲ့လိုက်တဲ့နေရာမှာတော့မှတက်မလို့အရာရှိတချို့ပါလာလာမျိုးတွေရှိပါတယ်ဆိုတော့ဒီလိုပိုပါလာခြင်းအဖြစ်ဒါပူပေါင်းဆောင်ရွက်လာတဲ့လက္ခဏာလိုများပြောနိုင်မလားအရင်ဆုံးကိုအောင်သူညင်းအရင်ဆွေးနွေးပေးပါလားခင်ဗျာဟိုဒီကိစ္စဒီတက်မလို့ဒီအစိုးရရဲ့နောက်မှာပါလာမယ်ဆိုတော့ဒါအစိုးရရဲ့အကောင့်လိုများကျွန်တော်တို့သုံးသပ်နိုင်မလားကိုအောင်သူညင်းဟုတ်
ကျွန်တော်မြင်တာကအခုရရှိပြဿနာကဒီနိုင်ငံတစ်ခုလုံးအတွက်တကယ်လို့ဟိုကြီးမားတဲ့အကျပ်တယ်လို့လည်းပြောလို့ရပါတယ်တော်ဒီလိုညီသားမှာတော့တစ်ဖက်ကလည်းဟိုဝိုင်းဝန်းဖြည့်ရှင်းမှုဟိုပြဿနာရှိရဲ့တော့နောက်တစ်ခုကကျတော့အခုလိုမဖြည့်ရှင်းမဲ့နဲ့လည်းဒီပြဿနာထားလိုက်လို့မရဘူးပေါ့နော်ဆိုတော့ကျွန်တော်တို့2016ခုနှစ်တည်းကဖြစ်လာတဲ့ဒီအခုဒီလိုမျိုးပြဿနာပေါ့ဗျာဆိုတော့ဒါကအခု2019ရောက်လာတဲ့အခါတဖြည်းဖြည်းနဲ့နိုင်ငံတကာဖိအားတွေကမရက်သွားတဲ့ပြင်ပုံပုံပြောဟိုကြီးလာတဲ့နေသားရှိရဲ့ဆိုတော့ဒီညီသားမှာတော့ကျွန်တော်မြင်တယ်ဗာပဲဖြစ်ဖြစ်ဟိုဟိုရေဆိုင်ရှင်းရတော့မယ်ဆိုရဲလေဒါမျိုးဖြစ်လာတယ်ဆင်ပါတယ
်ဟုတ်ကဲ့ဆိုတော့ဟိုနောက်တစ်ချို့ကလည်းဘာတွတ်တာတွေရှိလဲဆိုတော့ဒီ ICJ မှာဒီအစိုးရဥဆောင်ဖြစ်ရှင်းရအဖြစ်ပေါ့လေဒီနိုင်ငံတကာအသံဝိုင်းမှာစစ်တပ်ပေါ်ဆွဆွနေရတွေကိုဒီအရသာစုရဘက်ကမမမမတ်ရက်ပြီးအကာအကွယ်ပေးရဆိုတာမျိုးဟိုတပ်ဖက်ကဟိုလက်ခံလာတဲ့ဟာမျိုးတွေဖြစ်လာမှာဆိုရင်အပြန်အလှန်အနေနဲ့ပေါ့လေအစိုးရကိုဟိုတချို့ဘက်နေမှာလိုက်ရောမလားဆိုပြီးတော့ဟိုအကောင်းမြင်မျှော်လင့်ချက်တွေလည်းရှိပါတယ်ဒီလိုမျိုးဟိုဖြစ်လာနိုင်ကြတယ်ရှိသလားကောင်းနေ
။အကျဉ်းတော်မြန်မာကဟိုကျွန်တော်တို့နိုင်ငံမှာဒီအခုဒီမိုကရေစီအစကွင်းဆွေးကူကြောင်းတွေလည်းတွားနေရဲ။ဆိုတော့နောက်တစ်ခုကတော့ရှေ့ကအရပ်ပတ်ဆက်ဆိုင်ရေးပေါ်ကျော်ဒါကလည်းကျွန်တော်ထင်တယ်အရေးကြီးတဲ့ပြဿနာတစ်ခုလို့ထင်ပါတယ်။ဆိုတော့ဒါကတော့ဒီပိုင်းပါ။ဆိုတော့ဒါပေမဲ့အခုကျွန်တော်တို့ကြုံတွေ့နေရတဲ့ဒီနိုင်ငံကပြဿနာကိုဘယ်လိုရှင်းမလဲပေါ့နော်။ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့ဒီနိုင်ငံကပြဿနာကပြည်ရင်းနေလို့ကျွန်တော်တို့တိုင်းပြည်ထဲမှာပြည်ရောင်ကြောင်းလေးဒီဒီမိုကရေစီရဲ့လူ့ခွင့်ရေးကိစ္စတွေဟာပြတ်သွားလို့မဖြစ်ဘူး။ဒါကိုဘယ်လိုပြည်ရောင်ကြောင်းလေးတွေဆက်ပြီးတော့ပြောလို့မလဲပေါ့။ဆိုတော့ဒါကလည်းဒီပိုင်းမှာဆိုတော့ကျွန်တော်ပြောနေခုလုံးကိုကြည်ညာနဲ့လုပ်ရမလို့ရဖြစ်ပါလားခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးစီရဲ့သူရဲ့သဘောထားကိုခင်ဗျာအခုကျွန်တော်တို့ဒီအစိုးရဒီ ICJ မှာဥဆောင်ပြီးတော့ဖြစ်ရှင်းမဲ့ကိစ္စနဲ့ပတ်သက်လို့ဒီတက်မတော်ဘက်ကပူးပေါင်းပါဝင်လာတဲ့ကိစ္စတွေဟာဒါဟိုပူပေါင်းဆောင်လာတဲ့ဒါလက္ခဏာကောင်းတစ်ခုလို့ကျွန်တော်တို့အသေးပြေကောက်နိုင်မလားခင်ဗျာ
။အဲဒီတော့ပူပေါင်းဆောင်ရဲ့ platform ပေါ့ဗျာဒါစင်တစ်ခုထက်ရသွားတဲ့ဟာပေါ့။အဲဒီအရင်ကျွန်တော်တို့ဒီ energy အနာမရခင်တော့ကြာတော့ဒီတက်နဲ့ energy နဲ့ပူပေါင်းဆောင်ရဲ့ပို့ဆိုတာ platform မရှိဘူးပေါ့လေ။ဆောင်ရွက်စရာနေရာမရှိတယ်လို့ဖြစ်တာပေါ့။အခုကြာတော့ဒါ energy အနာရတယ်ပြီးတော့ segment ဥပဒေရလည်းတက်က3ယောက်ထည့်လို့ရတာ25ယောက်ရအောင်ထည့်ထားတာလို့ရှိတဲ့အခါကြာတော့ဒါကမဖြစ်မနေပူပေါင်းဆောင်ရွက်လာရတဲ့သဘောပေါ့နော်အဲ့တော့တွဲပြီးလှုပ်လာရတဲ့အတွက်တယောက်အဖြစ်တယောက်ပုံမြင်လာမျိုးရှိနိုင်တယ်လို့မျိုးလှုပ်လာတဲ့ခါကျတော့ဒါဒီမန်ချက်တူသွားတဲ့ခါကျတော့အဖေအားလေးတွေရောကောင်းတာလေးတွေရှိပါလားဆိုပြီးတယောက်နဲ့တယောက်နားလည်လာနိုင်တဲ့ဒါ trust ပေါ့လေအဲယုံကြည်မှုပိုရလာနိုင်တဲ့ဟာလည်းရှိပါတယ်ဆိုတော့ ICJ ကိစ္စကတော့ကျွန်တော်မြင်ရတော့အစိုးရလက်ရှိအစိုးရပေါ့လေဘယ်အစိုးရလဲဖြစ်ဖြစ်ဟိုရင်တက်မလို့အစိုးရဖြစ်ရင်လည်းတက်မလို့အစိုးရတော့ရှင်းရမှာပဲရတားဆွေရဖြစ်လာတော့လေရတားဆွေရကသူ့လက်ထဲမှာဖြစ်နေတာပေါ့နော်သူတို့ချုပ်နေတဲ့မြန်မာနိုင်ငံထဲမှာဖြစ်နေတာဖြစ်တဲ့အတွက်သူကတော့ရှင်းရမှာပဲပေါ့နော်မရှင်းမဲ့နဲ့ရှောင်ပြန်ရင်လည်းဒါမရှောင်နေဆိုပြီးတော့ဒါနောက်ထပ်အဖြစ်တစ်ခုကရှိမယ်ဆိုတော့ ဟိုရှောင်းနာနဲ့ရှင်းနာနဲ့ဘယ်ကောင်းမလဲလို့ယူဆတဲ့ခါကျတော့လက်ရှိဆိုရတော့ဒါတဲ့ရှင်းနာကောင်းမယ်လို့ယူဆလိုက်ပြန်ရတယ်။တဲ့ရှင်းမယ်ဆိုတဲ့ခါကျတော့သူ့ရဲ့ဥဆောင်မှုနောက်မှာတက်ကလည်းပါလာတဲ့ခါကျတော့ဘာပြောရတာ civilian leadership ကိုဥဆောင်မှုနောက်ကိုလိုက်ရတဲ့သဘောပေါ့နော်။ဟိုဘယ်လောက်ကြီးပူပေါင်းဆောင်ရနိုင်မလဲဆိုတာပဲလက်တွေ့လုပ်ကြည့်တဲ့ခါကျရင်ပုံပြီးမြင်လာမှာပေါ့။ဟုတ်ကဲ
့။ Okay. ဟိုနောက်ဆက်တွဲအနေနဲ့ပေါ့လေဒီချိုးကဟိုမျောလင့်နေတာကတော့ဒီကိစ္စမှာတကယ်ကျတက်ကလုပ်တဲ့ကိစ္စကိုယသစုကဒါခေါင်းခံပြီးရှင်းရတယ်ဆိုတော့အမြင်နဲ့ရှိပါတယ်။ဒါပေမဲ့ချိုးကဟိုတုံးတက်တာကျတော့ဒီလိုဖြည့်ချင်းချင်းအပြည့်ဒီဟိုယသစုကမမမတ်ရက်ပြည့်အတွက်တက်ကအပြန်အလှန်နေနဲ့အစိုးရကိုလည်းနောက်ပိုင်းမှာတချို့ပိုင်းတွေမှာလိုက်ရောမလားဆိုတော့ဟိုကောင်းမြင်မျောလင့်ခြင်းမျိုးတွေရှိပါတယ်။ဒီလိုမျိုးတွေရောဖြစ်လာနိုင်တဲ့အလားအလာမျိုးတွေမြင်မိလား။
ခေါင်းခံပြီးရှင်းပါလားခေါင်းခံပြီးရှောင်ပါလားပေါ့နော်ရှောင်တဲ့အခါကျတော့လည်းခေါင်းခံပြီးရှောင်တဲ့သဘောဖြစ်သွားမှာဆိုတော့အခုကတော့ခေါင်းခံပြီးရှင်းတဲ့ဟာပါအဲ့တော့ဟိုတက်နေပေါ်နဲ့အစိုးရနဲ့ပေါ့လေအပေးယူတွေပါလေပိုများလာမလားပေါ့နော်အဲ့ဒါကတော့ကျွန်တော်မြင်တော့ဥပမာထားတော့ NLD ကနောက်ရွေးကောက်ဝင်နိုင်တဲ့လူလိုသူ့ကိုယ်သူထင်တယ်ဆိုရင်တော့ဒါဥဆောင်ပြီးတော့ကျွန်တော်ရှင်းလိမ့်မယ်နောက်ပြီးတဲ့အခါကျတော့အပေးယူတွေလည်းပို့ပြီးတော့ခုနလိုမျိုးပေါ့တယောက်နဲ့တယောက်နားလည်ပြီးတော့ဘေးကြီးတွေလည်းပို့ပြီးတော့ရလာနိုင်တယ်ပေါ့နော်တကယ်လို့တော့ရွေးကောက်ပွဲမှာမနိုင်ဘူးထင်တော့သူ့အနေနဲ့တော့ပူအောင်ဆောင်ရွက်ဖို့ NLD နေနဲ့ကတော့ပူအောင်ဆောင်ရွက်ဖို့အတွက်မက်လုံးပေါ့လေဒါနဲသွားမှာပေါ့ဒါပေမဲ့ तू ကနောက်တစ်ချက်ကထပ်နိုင်မယ်ဆိုရင်တော့ခုနဒီပြဿနာကြီးကနောက်တစ်ချက်မှာလည်းကျွန်တော်တို့ရှိနေမှာဖြစ်တဲ့အတွက် तू ကတော့အခုကတော့ရှင်းရမှာပဲရှင်းတဲ့အတွက်ကြောင့်မို့လို့ तू ကဥဆောင်မှုယူထားတဲ့အခါကျတော့တွဲလို့ရင်လို့ရင်တဲ့အခါကျတော့ဒါတလီရဲစီတကြီးတွေတော့ဒီလိုမျိုးပို့ပြီးတော့ဖြစ်လာတယ်ဆိုရင်တော့ဒါနိုင်ငံရေးကဒီ energy party အတွက်တည်းမဟုတ်ဘူးတက်အတွက်တည်းမဟုတ်ဘူးပေါ့လေဒီမှာတနိုင်ငံလုံးအတွက်တော့အကျိုးတော့ကျွန်တော်တို့ရလာနိုင်တယ်ပေါ့ဒါပေမဲ့ခုကတော့လက်တွေ့ဘာဖြစ်လာမလဲဆိုတော့ကျွန်တော်တို့ဒီကမှာ10ရက်လာကျွန်တော်တို့အဲ့ဒါမျိုးစတော့ကြည့်ရမှာပေါ့လေအဲ့ဒီလိုကြည့်ပြီးတော့ခါကြတော့မှာပဲဒီခါလေးကျတော့လေအဲအဲ့ဒီလိုမျိုးပြဿနာကြီးတစ်ခုပေါ်လာတဲ့အချိန်ကျရင်နည်းနည်းလေးပြားရည်ပုံများလာတဲ့အချိန်ကျရင်လောကကံရာတွေလည်းခက်လာလည်းရှိတတ်တယ်ပေါ့နော်ဒါပေမဲ့ခုကတော့အကောင့်ဘက်ကိုကွာနေတယ်လို့လောလောဆယ်နေထားရမြင်ရတယ်ပေါ့တကယ်ချင်းလို့ဖြစ်ကြတော့ကျွန်တော်ကြည့်မှာပဲတကယ်လက်တွေ့လုပ်တဲ့အချိန်ကျတော့မှာပဲသိမယ်ပေါ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုယ်တိုင်ပါဝင်ဆွေးနွေးမဲ့လူတွေရောစာတွေပေးပို့ထားရည်လည်းတော်တော်များရှိနေပါတယ်ဆိုတော့ကျွန်တော်တို့ဒီဆိုကိုယ်တိုင်ပါဝင်ဆွေးနွေးမဲ့လူတွေကိုလှည့်ပေးခြင်းပါတယ်ဟိုဆွေးနွေးဖို့စိတ်ဝင်စားဟိုဆက်သွယ်လာတဲ့လူတွေကိုလည်းအထူးကျေးဇူးတင်ပါတယ်တခုပဲမြေတားရက်ခင်နေတာတော့ဒီအားလုံးဆွေးနွေးကိုရဖို့အတွက်ကိုအော်လုံရင်တူရှင်ဆွေးနွေးပြဖို့မြစ်တာရက်ခန့်ညင်ပါတယ်အရင်ဆုံးတူကတော့ကျွန်တော်တို့ကိုခမောင်ထွေးဖြစ်ပါတယ်ဩစတြေးလျပါကိုခမောင်ထွေးရဲ့သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
အော်ဟုတ်ကဲ့ပါမင်္ဂလာပါဗျာ
ဟုတ်ကဲ့ကိုခမောင်ထွေးပြောလို့ရပါတယ်ဟုတ်ကဲ့
အော်ဟုတ်ကဲ့ပါအခုကဟိုကျွန်တော်တို့အခုဒီညဆွေးနွေးမယ့်အကြောင်းအရာတော့ဗျာကျွန်တော်အနေနဲ့ကတော့ဒီတက်နဲ့ဥပပေါင်းဆောင်ရွက်မှုအားကောင်းလာမလားဆိုတဲ့အပေါ်မှာတော့ကျွန်တော်ကတော့အားကောင်းမလာဘူးလို့ပဲမြင်နေမိပါတယ်။ဒါဖြစ်လို့လဲဆိုတော့ဒီတော်ဆန်းစုကြည်နေနဲ့အမျိုးမျိုးအပြည့်အစုံတွေလုပ်ခဲ့တယ်။ထို့အတွက်ကြောင့်လည်းတက်ကနေပြီးတော့အချိုးအရာတွေမှာကျွန်တော်တို့ပြန်လဲပူပေါင်းပြီးတော့ဟိုတင်းတင်းနာတွေပြင်နိုင်မဲ့အနေအထားမျိုးကြာလို့ရှိရင်ဆွဲခေါ်တဲ့အခါကြာလို့ရှိရင်တော့တက်ကတော့ဟိုတို့အနေနဲ့မလိုက်ရောတဲ့အရာတွေကအများကြီးရှိခဲ့ပါတယ်။ကျွန်တော်တခုစိုးရိမ်မိတာကနောက်ဆုံးအနေနဲ့တော့ဆန်းစုကြည်သွားတာကတော့ကောင်းတဲ့အနေထားမှာရှိပါတယ်။တမတော်ကတော့ထောင်ပြစ်ဆောင်တဘောမျိုးနဲ့ဆက်ဆံသွားမှာကိုလည်းကျွန်တော်ကတော့စိုးရိမ်မိပါတယ
်။ဟုတ်ကဲ့ကိုခမောင်ထွေးဆွေးနွေးတာကျေးဇူးပါ။နောက်တူကတော့ကျွန်တော်အမေရိကန်ပြည်ထောင်စုပါကိုမြင့်လွင်ဖြစ်ပါရဲ့။ကိုမြင့်လွင်တို့ပေါ်ရလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာမင်္ဂလာပါခင်ဗျာအလုံးပဲနော်ဒီကျွန်တော်ဆွေးနွေးခြင်းရဲ့အချက်တက်ကတော့ဒီကျွန်တော်တို့တမတော်ဘက်ကတော့ဒီပူပေါင်းနေဆိုတာတော့ကျွန်တော်တုံးကဟိုအယုံကြည်မရှိဘူးဗျာသူတို့ကလိုချက်ရပူပေါင်းနေလို့ပဲကျွန်တော်အဲ့လိုပဲမြင်တယ်ပြီးတော့တောင်ဆန်းစုကြည်အနေနဲ့ ICJ တို့တော့ ICC တို့လိုနေရာနေတရားခုနေပေါ့နော်ရာဇဝင်မှုတို့တရားစီရင်တဲ့တရားရုံးမျိုးမျိုးပေါ့နော်မတော်သင့်ပါဘူးလို့ကျွန်တော်တုံးသက်ပါတယ်ပြီးတော့ဘာလဲဆိုလို့ရှိရင်အလဲတကယ်တမ်းပြောရမယ်ဆိုလို့ရှိရင်တောင်ဆန်းစုကြည်နဲ့ကဘာကောင်းဆောင်တွေစုံလင်တက်ရောက်တဲ့ကုလသမဂ္ဂတူတူညီလာခံနေရာမျိုးပဲသွားတည်နေလို့ပဲကျွန်တော်ခေါင်းသုံးသက်တာပေါ့ဗျာ။နော်တရားဟိုတရားလိုတရားခံတွေသွားတဲ့ဒီတရားရုံးမျိုးတွေမျိုးသူမသွားတည်ဘူးလို့ကျွန်တော်အဲ့လိုပဲကျွန်တော်မြင်တယ်။နောက်တစ်ခုကနိုင်ငံတကာအပြင်လည်းဒေါ်စုကကမ္ဘာလည်းမှာစံထားလောက်တဲ့သူရဲ့ဘာသာနဲ့ဂုံတိတ်ကကိုအထုံးချပြီး ICG တရားရုံးကိုဖိအားပေးရမျိုးမြန်မာကိုလည်းကျွန်တော်အဲ့လိုတွေးမိပါလေဗျာ။နော်အဲ့ဒီတော့ဒေါ်စုမှာရှိနေရဲ့ငင်းချင်းရေးစုတဲ့ဟိုခုနေပေါ့နော်တွတ်တဲ့အရန်ကိုဂုံတက်ကြတကူရှိရပေါ့ဗျာနော်အဲ့တော့ဒီလိုဟိုငင်းချင်းရေးစုစုရှင်တယောက်အနေနဲ့ ICG လိုနေရာမျိုးနဲ့မဟက်ဆက်ဘူးလို့ကျွန်တော်အဲ့လိုတွေးမိတယ်နော်ပြီးတော့ဟိုတစ်ဖက်က ဆိုတော့ပြည်တွင်းမှာရှိနေတဲ့စစ်မြင့်ဘက်ပါတီပေါ့ဗျာနော် NLD နဲ့စစ်မြင့်ဘက်ပါတီနော်ဒေါ်စုနဲ့စစ်မြင့်ဘက်ပါတီတွေကနိုင်ငံရေးဒေါ်စုကဒါအမြဲတုံ့နေတာလို့နော်2020ရွေးကောက်ပွဲအတွက်မဲဆယ်ရဲ့သဘောမျိုးလုပ်နေရဲဆိုတဲ့ဟာမျိုးတွေလည်းဟိုမြင်တော့မှာကိုလေကျွန်တော်အဲ့လိုကျွန်တော်သိမိရောဗျာနော်နောက်ဆုံးပြောရမယ်ဆိုလို့ရှိရင်နောက်ဆုံးမှာတော့ဟိုဟိုဘယ်လိုပြောမလဲဆိုတော့ဒီမအနေနဲ့ဗောဗျာ ICG ကိုတွားပြီးတော့အနိုင်ရလာရင်တော့မှနော်ကမ္ဘာသမိုင်းမှာအမက်ဆက်တကူတော့ဟိုတင်တော့နိုင်တဲ့အတွက်ကျွန်တော်ကတော့ဒီမအကြောင်းတစ်မျိုးမျိုးနဲ့ဗောနော် ICG ကိုဟိုတွားမဲ့ခရီးစဉ်ကိုသူပြတ်သိမ့်လိုက်မယ်လို့ကျွန်တော်အဲ့လိုသုံးသပ်မိပါတယ်နော်နောက်ဆုံးအနေနဲ့ဗျာ AA နဲ့ပတ်သက်တော့တကူတော့ပြောချင်တာကတော့ AA မှာဒီ2019ခုနှစ်ဘောနော်အဂုတာကဒီဖြစ်ချက်ကရခိုင်ပြည်ပခန့်မှာဒီ AA မှာဘောနော်အများကြီးသူ့မှာအထောက်အထားရှိတယ်နော်အဲ့ဒီအထောက်အထားကဒီသူကသက်ဆိုင်ရာဘောနော်သက်ဆိုင်ရာဒီ ICJ တို့ဟို ICJ တို့ဟိုပြီးတော့ ICC ဘက်ကိုတွားမဲ့သက်ဆိုင်ရာဒီအဖွဲ့အစည်းတွေကိုသူဒီသူ့မှာရှိတဲ့အထောက်အထားတွေကိုသူပြန်လဲပိုးပေးမလားလွှဲပြောင်းပေးမလားဆိုတော့တန်တရားဖြစ်မိတာပေါ့ဗျာနော
်တကယ်
တော့ခုမှတော့အများကြီးရှိတယ်ပေါ့ဗျာနော
်ဟုတ်ကဲ့ကိုမြင့်လို့စနေတာကျေးဇူးပ
ါကျေးဇူးတင်ပါတယ်ကျေးဇူးတင
်ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်တူကတော့မြန်မာပြည်ကဒါကိုအလီပါဒါကိုအလီသဘောထားလဲစနေလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီကျွန်တော်တော့ဗျာအစီအစဉ်ဆွဲချူထားနေပတ်သက်ပြီးတော့ဒေါ်စန်းစီဒီတက်မတော်ကုညီနေလို့ပြောနေတာအဓိကတော့တက်မတော်သူ့ဘက်ကိုညှာဦးလှဲ့လာမယ်လို့ကျေလို့ပြောတော့ကုညီရလို့ကျွန်တော်ခင်ဗျာနောက်တစ်ခုကတမ်းတော်နေတဲ့တိုင်းမြင်လာကိုကြည့်မယ်ဒေါ်စန်းစုကြည်ရဲ့စေတနာကိုနားလည်နေဆိုရင်တော့ပြည်ပြည်ငင်းငင်းကြီးကအစအားလုံးအစီကြည့်သွားလိမ့်မယ်လို့ကျွန်တော်ခင်ပါတယ်ဗျာဟုတ်ကဲ့ဆု
โอเคซุนนี่ล่ะเจซุบานาวตูก็เราจะโกตั้นหมองဖြစ်ပါတယ်โกตั้นหมองตဘောဒါလဲซุนนี่လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အမေသူနေတဲ့ NLD ကတော့တိုင်းစားရင်းနဲ့အားလုံးပဲညီလို့သာရမယ်တပ်ပတော်နေရတော့သူပါလာမလားပါလာမလားဆိုဆွဲဆွဲပြီးတော့ခေါ်နေတာပဲလေအခုကတော့ဒီလောချက်ရှိလို့ဟာအမေသူကိုကတ်ရတဲ့သဘောမျိုးပဲပေါ့ဟိုကြည့်လေသူတို့လောက်ထားတဲ့ကိစ္စတွေကအများကြီးပဲလေအဲ့တော့ကိုခုဟုတ်ကဲ့လောက်ပါရဲ့ကို
ဟုတ်ကဲ့ကို
နေလဲမကောင်းတော့ဘ
ူးဟုတ်ကဲ့ကိုတမ်းမောင်ကျေးဇူးပါဆိုတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုံကိုတူပြန်ပြီးဆွေးနွေးစေချင်တာတခုကတော့စစောကဒီတော်တော်များများတော့ဘာလို့ပဲထောက်ပြသွားလဲဆိုတော့ဒီတက်မတော်အနေနဲ့ပူပေါင်းပါဝင်လာရဲဆိုတာဟိုရေတို့သဘောလောက်ပဲဖြစ်နိုင်တယ်လက်ရှိအချက်တည်းကိုသူကကြော်ချင်လို့ဟိုအရသာဆိုးရနဲ့လာပြီးပူပေါင်းနာမျိုးဆိုတဲ့တန်မြတ်အမြင်ကြီးအများစုကိုတွေ့ရတယ်လို့ကျွန်တော်နားလဲပါတယ်ဆိုတော့ဘလို့ဝဖြစ်ဖြစ်ပေါ်လေလက်ရှိအချက်တည်းလက်ရှိအခြေအနေပေါ်ကနေဟိုတက်မတော်အနေနဲ့ဒီအစိုးရကိုပို့ပြီးတော့ဟိုထောက်ကမ်းမှုအားပေးမှုတွေများလာအောင်ပူပေါင်းဆောင်မှုတွေပိုတိုးလာအောင်လုပ်နိုင်မဲ့အခွင့်အရေးတရဖြစ်နေတော့ဒီအစိုးရအနေနဲ့ဖန်တီးလို့မရနိုင်ဘူးလားကိုအောင်သူရဲ့
ဒီလိုပြကျွန်တော်ကတော့ဟိုဒီတက်ပနာကိုနှစ်ပိုင်းမြင်တယ်ပေါ့နော်ဆိုတော့ကျွန်တော်မြင်တာကအခုလက်ရှိနိုင်ငံတကာရဲ့ဒီစံတမန်ရေးဖြစ်အားတွေကဆက်ပြီးတော့ဟိုများလာမဲ့သဘောမျိုးရှိတယ်အခုလက်ရှိမှာလည်းဒီဂျီနိုဆိုက်ကိစ္စနဲ့အကြောင်းပြုပြီးတော့ကျွန်တော်တို့တရားစွဲတာတွေတရားရင်ဆိုင်ရတာတွေကဒီ3-4နေရာလောက်ရှိတဲ့အနေအထားတွေဖြစ်လာတယ်ဆိုတော့နောက်တစ်ခုကတော့ကျွန်တော်တို့နိုင်ငံထဲမှာပဲအမှန်တိုင်းပြောရင်ဒီလိုခွဲခြားဆက်ဆံမှုတွေရောမရှိဘူးလားဆိုရင်ကျွန်တော်တို့ရှိရလို့ဟိုကျွန်တော်တို့လက်ခံရမယ်လို့ချင်တယ်ဆိုတော့အဲ့တော့တစ်ဖက်မှာကျွန်တော်တို့စံတမန်ကြီးရစစ်ထင်စည်းရုံးမှုတွေလုပ်နေတယ်ဆိုတော့ဒါနဲ့ဒီကိစ္စမှာလည်းတစ်ချိန်ထဲမှာကျွန်တော်တို့ရဲ့လူခွင့်ရေးတို့တရားဥပဒေစိုးမိုးရေးတို့ဆိုတော့ဒီကိစ္စတွေကိုပြည်ပြောင်းလဲရေးတွေအရှင်နဲ့ပြုံးပြီးတော့လုပ်ဖို့လိုလိမ့်မယ်လို့ချင်တယ်ဒီနိုင်ငံကဆီအားကြောင့်ကျွန်တော်တို့ကပြည်ပြောင်းလဲရေးကိုရပ်ဖို့မဟုတ်ဘူးပို့ပြီးတော့အရှင်နဲ့လုပ်ရမှာပါဆိုတော့အဲ့လိုလုပ်တဲ့အခါမှာတစ်ဖက်ကခုနကတမတော်ဘက်ကဟိုကောင်းဆောင်နေပေါ့နော်နောက်တစ်ခုကကျတော့ဒီအစိုးရဘက်ကလုပ်ချင်တဲ့အစီအစဉ်တွေမှာပါလာပါမလားပေါ့ဆိုတော့ဒါကတော့ကျွန်တော်ဟိုရှင်းရမယ်ခင်ဗျာ
โอเคကျေးဇူးပါဆိုတော့ဆရာဦးစီရေသူရောခင်ဗျာအခုလက်ရှိအခြေအနေပေါ်မှာတက်မတော်ကဒီအရသာအစိုးရနဲ့ပို့ပြီးတော့ပို့ပြီးတော့ပူးပေါင်းလာနိုင်အောင်လှုပ်လာနိုင်မဲ့အခွင့်အလမ်းတရအဖြစ်နေရောဖန်တီးနိုင်လို့ရနိုင်တဲ့အလားအလာမျိုးရှိလား
ဟိုဟိုခုနလိုမျိုးပေါ့လေဒီပူးပေါင်းဆောင်ရွက်မှုဆိုတာကတော့ဟိုဒီအခု ICJ မဟုတ်တဲ့ကိစ္စတွေမှာပူးပေါင်းဆောင်ရွက်မှုအဲတို့လာနိုင်အောင်လုပ်လို့ရလားဆိုတဲ့ဟာမျိုးပေါ့ဆိုတော့သာဝရအခြေခံဥပဒေပြင်တာတို့ဘာလို့ပေါ့လေတခြားသူ NLD နဲ့ဒီတက်နေကြတဲ့မှာဒီပြောရအောင်မလဲဟိုသိလို့မရတဲ့ဟာမျိုးရှေ့မတွန်းနောက်မဆုတ်ဖြစ်နေတဲ့ဟာမျိုးတွေကိုပြောတာလို့ထင်ပါတယ်ဆိုတော့အဲ့အရာတွေကိုရမလားမရမလားကတပိုင်းပေါ့နော်နောက်တစ်ခုကတော့ဘာလဲဆိုတော့လောလောဆယ်ကတော့ခုနကဒီလက်ရှိအစိုးရပေါ့လေဒါ NLD ပါတီကပြင်မြောက်ထားတဲ့အစိုးရအနေနဲ့ကြတော့သူကတော့ ရှင်းကိုသူကရှင်းမရမယ်သဘောဖြစ်နေမရှင်းရင်လည်းသူကဟိုလောကဟိုရင်တမလို့ဆိုရတော့ဘာလို့ခက်ကလို့မျိုးလောကဟိုပိတ်ပြီးနေတာမျိုးပေါ့အဲ့ဒါကြောင့်လည်းခုခင်နဲ့ကြတော့မလျော်ညီပြန်ဘူးဆိုတော့သူကဟိုတက်မလို့ရဲ့တခြားနေရာခန္ဓာတွေမှာဟိုပူပေါင်းဆောင်ရွက်မှုကိုရတာမရတာအသာထားလောလောဆယ်ကတော့သူကလက်ရှိအစိုးရအနေနဲ့ကတော့သူကဝင်ပြီးတော့ရှင်းလိုက်ရတဲ့သဘောပေါ့နော်ညာတစ်ခုပေါ့နောက်တစ်ခုကတော့ခုနလိုမျိုးဟိုတခြားကဏ္ဍတွေမှာပေးယူရလာနိုင်မလားပေါ့နော်ဒါအဲ့တော့ကျွန်တော်အမြင်ကတော့တခြားကဏ္ဍတွေမှာခုနလိုမျိုးအမြင်နဲ့လဲဆိုင်တယ်ပေါ့ဥပထားကမြေချင်းတို့ကိစ္စမျိုးကကြတော့ NLD နဲ့ဒီဘက်မှာဆက်ဆံရေးအင်ဂျီယိုနဲ့တက်ကနောက်ဆုတ်ပေးမလားပေါ့နော်ဒါကကြတော့ခုနလိုမျိုးဒီတက်မတော်ကြီးကြီးရဲ့မိန်ငုံးတွေပါပြီးဖြိလိုက်မယ်ဆိုရင်အဲ့လိုမျိုးကတော့အဆင်မပြေနိုင်ဘူးပေါ့နော်ဒါပေမဲ့အခြေခံဥပဒေပြင်ဆင်ရေးလိုပါလို့မှဆိုရင်တော့အထောက်အကူဥမာတချို့ပုံမှန်တွေပေါ့လေအရန်ကြီးမကြည့်ဘူးဟိုအရန်ကြီးမမြင်ရဘူးဆိုတော့ပုံမှန်တွေဆိုရင်တော့ဒါကဒီကကရှော့ပေးလိုက်တာမျိုးအဲဒါမျိုးတော့ကျွန်တော်တို့ဖြစ်လာနိုင်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်ခုနပြောခဲ့တဲ့အတိုင်းပါပဲဟိုတိရအကြီးလာတဲ့ချိန်ကျရင်ထားပေါ်တော့ရအောင်အိတ်တွေမှာစောင်းဝင်နေရေးစီမံပြေတာမျိုးဖြစ်လာလဲဆိုရင်အဲထဲမှာပိုစီးလုံးလာနိုင်လားဒါမှမဟုတ်အချင်းချင်းပို့ပြီးရန်ဖြစ်လာနိုင်လားပေါ့နော်အဲ့ဒါကတော့မိသားစုပေါ်မှာကျွန်တော်မူတည်ရေပေါ့နော်တချို့မိသားစုတွေကတော့ကြောချင်းပို့ကတ်သွားတယ်တချို့မိသားစုတွေကတော့ပို့ပြီးတော့ခွာပြေးသွားကြတာမျိုးရှိတယ်ဆိုတော့ကျွန်တော်ကတော့ဟိုပြောရမှာတော့ခက်တယ်ဗျာဒါပေမဲ့ခုနကမျိုးပေါ့လေ2012-13နောက်ပိုင်းမှာကျွန်တော်တို့အများစုမထင်မဲနဲ့ကိုပြည်ပြောင်းလဲရေးဖြစ်သွားတာလို့ဟာမင်းနဲ့ကြည့်မယ်ဆိုရင်တော့ဒါက energy ဆိုရကလည်းအဲ့ဒါကိုကြည့်ပြီးတော့ဒါကတော့စွန်စားတဲ့နယ်လို့ယူဆလို့သူ့အနေနဲ့ပေါ့လေတောင်ဆန်းစုကြည့်နေစွန်စားတဲ့နယ်ယူဆလို့ပြောစွန်စားလိုက်တာလို့ပဲမြင်ပါတယ်ကကျွန်တော်မြင်တော့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုစာရေးပေးပို့ထားတာတချို့လည်းပဲဟိုတလက်စာရေးပေါ်ပြခြင်းပါတယ်သူကတော့ကျွန်တော်တို့မထွေးဆိုတဲ့တကောင်နဲ့ရေးထားတာပါသူကတော့Facebook ကနေပို့ထားတာ ICG ICC စတဲ့နိုင်ငံတကာဥပဒေရေးအဖွဲ့အစည်းကမြန်မာနိုင်ငံအပေါ်ပြရားပေးမှုကြောင့်အစိုးရကစစ်တပ်ကိုကာဝေးရပ်တည်နေမယ်ဆိုရင်အစိုးရနဲ့စစ်တပ်ကြားပူးပေါင်းဆောင်ရွက်မှုကအားကောင်းလာနိုင်ပြီးပြည်တွင်းငြိမ်းချမ်းရေးလူမှုရေးစတဲ့ဘက်တီမှာတော့အနည်းနဲ့အမြန်ပိုဆိုးသွားနိုင်ပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဒီမှာလည်းနည်းနည်းဟိုဆွေးနွေးဖို့ကောင်းတဲ့အချက်တစ်ခုပါတယ်လို့ထင်ပါတယ်ဆိုတော့ကျွန်တော်တို့ဒီဒေါ်ဆတ်စုကြည် ICJ သွားမယ့်ကိစ္စနဲ့ပဲဖြစ်ဖြစ်နောက်ပြီးတော့ဒီဟိုလက်ရှိဟိုဆွဆွဲခံထားတဲ့လူခွေချုပ်ဖောက်မှုပြဿနာတွေနဲ့ပဲဖြစ်ဖြစ်ပေါ့လေကျွန်တော်တို့ပြည်တွင်းထဲမှာတကယ်ညသဘောထားအမြင်တွေတော်တော်ကြီးကြီးကွာရရှိပါတယ်ဆက်စပ်ကိုအောင်သူကြီးလည်းထောက်ပြတော့တာတစ်ချက်ရှိပါတယ်ဟိုတချို့ကိစ္စတွေမှာကိုမြင်မြင်တဲ့အတိုင်းပြောတယ်ဆိုရင်တော့မှကို့အတွက်ဟိုပြဿနာရှာခံနိုင်တယ်အန္တရာယ်ရှိတဲ့အခြေအနေမျိုးတွေရှိနေပါတယ်ဆိုတော့ကိုအောင်သူကြီးကျွန်တော်တို့ဒီ ICJ ကိစ္စကြောင့်ပဲဖြစ်ဖြစ်ဒီ ICJ ကိစ္စမြစ်ပြားခံရတဲ့ဒီလူခွေချုပ်ဖောက်မှုပြဿနာတွေကြောင့်ပဲဖြစ်ဖြစ်ပေါ့လေကျွန်တော်တို့မြန်မာဒီမြန်မာနိုင်ငံဒီပြည်တွင်းကြီးလို့ပြောရမယ်ဒီလူမှုအတိုင်းဝိုင်းချားမှာရောပြဿနာတွေပေါ်နိုင်တဲ့အရေးအယောင်တွေအန္တရာယ်တွေဘယ်လောက်များရှိနေလဲ
။ဟုတ်ကဲ့ခင်ဗျာ။အခုချိန်မှာကျွန်တော်တို့လေ့လာမိသလောက်ပေါ့နော်။ပုံပြမှုကတမျိုးရှိပါတယ်။ကိုယ်နိုင်ငံကတော့ဒီတိုင်းတော့ဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့အစိုးရောက်တဲ့အမျိုးသားကြီးဒီလိုခကြွမှုမျိုးချမှုမျိုးဆိုရင်ကျွန်တော်တို့အန္တရာယ်ရှိနေလို့ထင်တယ်။အဲ့ဒါကိုလည်းပြန်ထိန်းသိမ်းစစ်နေလို့ဖြစ်ပါတယ်။ကျွန်တော်နောက်တစ်ခုကကျတော့အခုလူတွေရှင်းနေနေကြတဲ့ပုံစံကကဲအခုတရားခုံရုံးကိုတွားပြီးတော့ရေဆိုင်လိုက်ရင်တရက်နည်းနည်းပြတ်သွားမယ်လို့ထင်နေရမျိုးကမှားပါတယ်။အဲ့တော့ကျွန်တော်တို့ရှေ့ပြည်ကငားမယ်ပတ်စံတန်းနဲ့ချီပြီးတော့အသုံးပြရမယ့်ကိစ္စတွေရှိတယ်။အဲ့တော့နောက်တစ်ခါကျတော့ဒီဂမ်ဘီယာနိုင်ငံရဲ့ဒီတရားစွဲဆိုတဲ့အခွင့်အပြောရဆိုရင်အနည်းဆုံး၃ရက်ကြာမယ်လို့ဒီမှားနာရခဲ့ဗျ။အဲ့တော့ဒီ၃ရက်ပြင်မှာကျွန်တော်တို့ဘာရင်းဆိုင်မလဲဆိုတာလည်းဟိုလိုက်ထားမယ့်ကိစ္စရှိပါတယ်။နောက်တစ်ခါကျတော့ဒီကိုဘက်ကတောင်းဆိုတာကတော့တို့ဒါခေါ်လဲဆိုကျွန်တော်တို့ provision နဲ့ measure လို့ခေါ်ပါတယ်။ဆိုတာကအခုလက်ရှိဂျီနိုဆိုက်လို့ပြောတဲ့အခြေအနေကိုရပ်ဆိုင်မှုသဲလွန်စားတွေ၆ဖြတ်တာတွေမလုပ်ဘူးနောက်တစ်ခုကကျတော့ဒီလက်ရှိလူတွေအကာအကွယ်ပေးဖို့စသဖြင့်ပေါ့နော်ဆိုတော့ဒီလိုစစ်ဆမျိုးတွေမှာကျွန်တော်တို့ဘက်ကလည်းတစ်ဖက်ပြည်ရင်ကြောင်းနေမှုတွေအများကြီးလုပ်ဖို့လိုရတာဆိုတော့အဲ့လိုအခြေအနေမျိုးမှာကျွန်တော်ထင်တယ်ကျွန်တော်တို့ထဲမှာလည်းဟိုဒီအခြေအနေကိုသဘောပေါက်တဲ့လူနဲ့မပေါက်တဲ့လူနဲ့ပြည်ရင်ကြောင်းနေရေးလုပ်ချင်တဲ့လူနဲ့အားဒါမလုပ်ရဘူးဆိုတဲ့လူနဲ့ပေါ့နော်ဒါမျိုးတွေကိုကျေပနာရှိလာနိုင်လို့ကျင်တယ်ခင
်ဗျာ။ဟုတ်ကဲ့ကောင်းသူကြီးဆွေးနွေးရကျေးဇူးပါ။ဆိုတော့နောက်ထပ်ကျွန်တော်တို့ email တွေ Facebook တွေကနေပို့ပို့ထားတဲ့စာတချို့ကိုလည်းတစ်လက်စာရဖော်ပြခြင်းပါတယ်။စာစောင်းကတော့သူတို့နာမည်တော့တက်မထားပါဘူးကျွန်တော်တို့ email နဲ့ပို့ပို့ထားတာပါ။မဆုမွန်ဖတ်ပြပေးပါအောင်ခင်ဗျာ
။မြန်မာနိုင်ငံပေါ် ICJ တရားရုံးမှာတရားစွဲထားတဲ့အပေါ်နိုင်ငံတော်အတိုင်းအမြံပုံကိုယ်ကိုယ်တိုင်တွားရောက်ဖြေရှင်းမဲ့ကိစ္စမှာတက်မတော်ကပါပူပေါင်းဆောင်ရွက်မယ်လို့ပြောထားတဲ့အတွက်နိုင်ငံတကာဥပဒေရေးရာအဖွဲ့အစည်းတွေရဲ့ဖိအားတွေကြောင့်အစိုးရနဲ့စစ်တပ်ကြားပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်ပါသလားဆိုရင်ကျွန်တော်အမြင်ကတော့မဖြစ်နိုင်ပါဘူးလို့ပဲဖြေပြရသည်ဒီကိစ္စမှာသာစစ်တပ်က သူတို့နဲ့ဓာတ်ရိုက်ပတ်သက်နေတဲ့ကိစ္စဖြစ်တာကြောင့်ပူပေါင်းတာဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာ NLD ကစစ်တပ်ကအသက်နဲ့လဲကာကွယ်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်နေတာကြောင့်ပါ။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးကိုရိုင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးသဘောတူတယ်လို့ပြောထားပေမဲ့တမတော်ရဲ့အကျိုးစီးပွားတမတော်ရဲ့လုပ်ပိုင်ခွင့်တွေထိခိုက်မဲ့ဥပဒေတွေပြင်နာကိုတော့လုံးဝလက်ခံမှာမဟုတ်ဘဲကြံတဲ့ဥပဒေတွေပြင်နာကိုသာလက်ခံမှာမဟုတ်ပါ။အခု NND ကပြင်ဖို့လုပ်နေတာတွေကစစ်တပ်ရဲ့အကျိုးစီးပွားလုပ်ပိုင်ခွင့်တွေကိုထိပါတာတွေပါနေပါတယ်။နောက်တစ်ချက်ကလည်းအငိမ့်စားဗိုလ်ချုပ်ကြီးတွေဦးစီးဖွဲ့စည်းထားတဲ့ USDP ပါတီကလည်းရှိနေပြီးတော့စစ်တပ်ကလည်း USDP ပါတီကိုထောက်ခံနေပြီးလက်ရှိအခြေအနေမှာတော့လွှတ်တော်ထဲမှာတက်မတော်က NND ကဆောင်ရွက်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုပြင်းပြင်းထန်ထန်ကန့်ကွက်နေတာတွေကိုမြင်နေရလို့ပါဆိုပြီးရေးထားပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးပါနောက်ထပ် Facebook ကစာတချို့တော့မရေးသနာကျော်ပဲဖတ်ပြပေးပါဦးခင်ဗျာ
အရှင်ဓမ္မပီတိခုံရီဆိုရဲဒီ Facebook အကောင့်ပိုင်းရှင်ရေးလာတာကတော့အစိုးရနဲ့စစ်တပ်နားလည်မှုရှိရှိနဲ့တိုင်းပြည်တွေပြည်သူတွေအေးချမ်းသာရာရေးအတွက်ငြင်းငြင်းတော့လောက်ကြရင်အကောင်ဆုံးပေါ့တဲ့အခုနေတော့စစ်တပ်ကသူ့ရဲ့အကျိုးစီးပွားတည်မြဲဖို့နဲ့အာဏာချဲ့ထွင်ဖို့ပဲလုပ်နေတာတွေ့ရပါတယ်လို့ရေးလာပါတယ်ရှင်မနူ challenge ဆိုတဲ့ Facebook အကောင့်ပိုင်းရှင်ကလည်းနယ်သာလန်နိုင်ငံတဲ့ကုလသမဂ္ဂနိုင်ငံတကာတရားရုံး ICJ မှာ OIC ကိုစားအဖွဲ့ဝင်ဂမ်ဘီယာနိုင်ငံရဲ့တရားစွဲဆိုမှုကိုခုခံလျှောက်လဲမဲ့အမေစုရဲ့ဥဆောင်မှုဟာအေးဆက်ပြီးတော့တန်တရားတွေပွားနေကြတဲ့အစိုးရနဲ့စစ်တပ်ကြားပူးပေါင်းဆောင်ရွက်မှုတွေအတော်အသင့်ကောင်းမွန်လာနိုင်တယ်လို့ယူဆမိပါတယ်အခုအမေစုဥဆောင်လျှောက်လဲမဲ့ ICJ မျိုးရုံးတပ်ဖြတ်မှုကာဝေးရေးအမှုခင်းနဲ့ပတ်သက်ပြီးတော့စစ်ကောင်းဆောင်တွေကပူးပေါင်းဆောင်ရွက်တဲ့အနေနဲ့အစိုးရအုပ်ချုပ်မှုအတိုင်းလိုက်နာဆောင်ရွက်မယ်လို့ကတိပြုထားသလိုတိုင်းဒေသလက်နက်ကိုင်ကောင်းဆောင်တချို့ကလည်းတက်နိုင်တဲ့ဘက်ကအစိုးရနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းပြောဆိုလာကြတဲ့အတွက်ပြည်ပင်းချင်းချင်းရဲ့အတွက်အလွန်အကျိုးရှိလာနိုင်သလိုဒီကမ္ဘာလုံးနဲ့တယောက်ရင်းဆိုင်ဖြစ်ရှိရမယ်ငြိမ်းချမ်းရေးပြီးသူကအမေစုအတွက်လည်းအလွန်အားရှိလာနိုင်ကြောင်းယူဆမိပါတယ်လို့ဒီ Facebook အကောင့်ပိုင်းရှင်မနူ challenge ကရေးလာပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်ဆက်တစားတော့မိထီလာမျိုးကဦးစိန်မောင်ရဲ့စာပါနန်းလောင်ဖတ်ပြပေးပါခင
်ဗျ ICJ ICC တို့အပါဝင်လူအခွင့်ရေးဆိုင်ရာအဖွဲ့အစည်းတို့ကမြန်မာနိုင်ငံအပေါ်ဖိအားပေးနေတာတရားစွဲဆိုတာတွေတိုးမြင့်လှုပ်ဆောင်လာနေတာကိုမြန်မာနိုင်ငံကတုံ့ပြန်ခြေပဖြေရှင်းဖို့လုပ်နေတာမှာစစ်တပ်ကအစိုးရရဲ့ဥဆောင်မှုနောက်မှာပူးပေါင်းလက်တွဲဆောင်ရွက်မယ်လို့ပြောလာပါတယ်စစ်တပ်ကအစိုးရရဲ့နောက်မှာလိုက်ပါဆောင်ရွက်မယ်ဆိုတာရေရှည်လုပ်ငန်းစဉ်နဲ့တွဲလာတော့မဟုတ်အခုရင်ဆိုင်ဖြေရှင်းရမယ် ICJ အရေးအတွက်လောက်ပဲလားဆိုတာအသေးချာမပြောနိုင်သေးပါဘူးပူပေါင်းဆောင်ရွက်မှုအကောင်လာမလားဆိုတာအကြောင်းအချက်တွေအများအပြားနဲ့စိန်ခေါ်မှုတွေတစ်ဆုံမှုတွေအပေါ်မှာမူတည်ပြီးတော့စဉ်းစားပါလိမ့်မယ်ဖွဲ့စည်းပုံပြင်ဆင်ရေးကိုသဘောတူပြီးတော့ပြင်ဆင်ချက်မူကြမ်းကိုလွှတ်တော်မှတင်ပြအဆုံးအဖြတ်ခံယူတဲ့အခါစစ်တပ်ကသဘောတူလက်ခံမလားဆိုတဲ့အပေါ်မှာမူတည်ပြီးသဘောတူလက်ခံအတည်ပြုရင်ပူပေါင်းဆောင်ရွက်မှုကိုလက်တွေ့ပြတာဖြစ်မယ်သို့မဟုတ်ရင်တော့အစိုးရနှစ်ဖွဲ့ဖြစ်နေသေးသရွေတော့ပူပေါင်းဆောင်ရွက်မှုဖြစ်မလာနိုင်ပါဘူးအမျိုးသားပြန်လဲတင်မြရေးကိုမူတည်ပြီးတိုင်းနာပါတီတွေကိုအစိုးရကလက်တွဲပြီးတော့ညီချမ်းရင်ဆွေးနွေးပွဲတွေလုပ်နေတဲ့စစ်တပ်ကိုလည်းယုံကြည်မှုနဲ့ပူးပေါင်းလက်တွဲပြီးနိုင်ငံနဲ့နိုင်ငံသားအားလုံးလှူလာတဲ့ညီချမ်းရေးရဖို့အတွက်ဖြေလျော့လက်ခံမှုတိုက်တွန်းနေတယ်။စစ်တပ်ကလက်မခံနေတာဟာအစိုးရဦးဆောင်မှုကိုမလိုက်နိုင်တဲ့သဘောဖြစ်နေတယ်။တိုင်းနာအဖွဲ့အစည်းတွေကိုဆန့်ကျင်နေတဲ့သဘောလည်းဖြစ်နေတယ်။ရခိုင်အရေးမှာစီးရေးကိုသာစစ်တပ်ကဦးစားပေးနေလို့အရက်တာအစိုးရကနိုင်ငံရေးအုပ်ချုပ်ရေးအရာဦးဆောင်ဖြည့်ရှင်ခွင့်အခွင့်မသာပဲဖြစ်နေပါတယ်။ဒီအချက်တွေအပေါ်မူတည်စဉ်းစားရင်အစိုးရနဲ့စစ်တပ်အကြားပူးပေါင်းဆောင်မှုအားကောင်းလာဖို့မရှိသေးဘူး။ ICJ ICC အရေးရင်ဆိုင်ဖို့လောက်ကိုရာလက်တွဲတာလို့မြင်စေနိုင်ပါတယ်။နိုင်ငံရေးလှိလအကဲခတ်သမားများကလည်း ICJ အရေးကြောင့်အစိုးရနဲ့စစ်တပ်ပြန်လဲပေါင်းစည်းညီညွတ်လာနိုင်မှာမဟုတ်ဘူးလို့သုံးသပ်ကြပါတယ်။တရီကိုထောက်ရှုပ်ပြီးတော့ ICJ မှာတိုးတက်အောင်မြင်မှုရလာရင်စစ်တပ်ကအစိုးရအပေါ်ယုံကြည်အားထားပြီးဦးဆောင်မှုခံယူပြီးတော့ပူးပေါင်းဆောင်မှုတွေအားကောင်းလာနိုင်စရာရှိပြီးပြည်တွင်းရေးလည်းကောင်းလာမယ်။မျောလင့်တလောက်အောင်မြင်မှုမရခရင်စစ်တပ်ကအထင်မှားပြီးတော့ပူးပေါင်းဆောင်မှုရော့လာစရာအကြောင်းရှိလို့ပြန်လည်တင်းမြတ်ရေးငြိမ်းချမ်းရေးစတဲ့ပြည်တွင်းရေးမှာအစိုးတန်များလဲနေအောင်မယ်လို့ထင်မြင်မိပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင်။
ဟုတ်ကဲ့ဒါတော့မစ်လာမျိုးဦးစိန်မောင်ရဲ့စာပါဆိုတော့ကျွန်တော်ဒီပင်နိုင်ဆင်းနေတဲ့ပုံကိုယ်ရရဲ့ဟိုကျွန်တော်ဟိုတုံးသက်ချက်ဟိုအပိတ်အနေနဲ့ကျွန်တော်သိချင်တာကတော့ကျွန်တော်လက်ရှိအချက်တည်းကနေဒီတိုင်းပြည်အကျိုးအတွက်ဟိုဒီသင်ငန်းစာယူနိုင်တာဘာတွေများရှိမလဲလောလောဆယ်ကတော့ဒီတိုင်းပြည်မှာဒီ ICJ ကိစ္စနဲ့ပတ်သက်လို့ဟိုရင်ဆိုင်နေတဲ့စိန်ခေါ်မှုတွေတကယ်တော့ ICJ မှာမကပါဘူးတခြားဒီနိုင်ငံကတရားရေးအဖွဲ့အစည်းတွေနဲ့ပတ်သက်လို့မြန်မာနိုင်ငံရင်ဆိုင်နေတဲ့စိန်ခေါ်မှုတွေဒါတွေကိုကြော်လွှားပြီးတော့ပေါ်လေကျွန်တော်ရှေ့ကိုခရီးဆက်နိုင်မှုဘာအထူးကများအရေးကြီးလို့ဖို့လို့မလဲကိုအောင်သူကြီးအရင်ဆွေးနွေးပြပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကတော့ ီလိုပြအခုဖြစ်တာဝန်ထဲကြီးလည်းကောင်းတယ်ကျွန်တော်တို့နိုင်ငံနဲ့ဒီလိုဆိုင်ဆိုတဲ့ဒစိတ်ကိုကတ်ခံရရတဲ့အနေအထားဖြစ်သွားပါတယ်ဆိုတော့အဲ့တော့ဒီဒစိတ်ကိုပြန်ကွာဖို့တိုင်းပြည်ကိုတိုက်ခါပြန်ဆယ်ဖို့ဆိုတာကျွန်တော်ကြိုးစားနဲ့ပြသလို့ချင်ပါတယ်ဆိုတော့အဲ့လိုနေရာမျိုးမှာကျွန်တော်တို့ကဘာလို့လုပ်ဖို့လိုလဲဆိုတော့တစ်ခါဒီနိုင်ငံတကာစနစ်ကြီးဥပဒေကြီးကိုတိချာလေ့လာမယ့်အဖွဲ့မျိုးပေါ့အခုအရှေ့ကတော့ထွက်လာတာတွေ့ပါတယ်နောက်ဒုတိယချက်ကတော့ပန်တမန်ကြီးကိုကျွန်တော်တို့ကဒီချက်ဒုချက်ကြီးတော့ကျွန်တော်တို့မဟာမိတ်အားစုကြီးရှိစည်းဖို့နေလို့ဆိုနေနောက်တတိယတစ်ချက်ကကျတော့ကျွန်တော်တို့ဒါကရေးရှိမယ်ကျွန်တော်တို့ဒီထဲမှာလည်းပြန်ရင်းရေးရလို့ဒီလိုပြည့်ပြည့်ကြောင်းလေးကြီးလည်းအချိန်ကျိုးပြီးလုပ်ဖို့နေလို့ဖြစ်ပါတယ
်ဟုတ်ကဲ့ဆရာဦးစေသူရောခင်ဗျာကျွန်တော်မိနစ်ဝက်လောက်တော့ရပါသေးတယ်
ဒီကတော့ကိုကအားတောင်းကျင်းရမှာပေါ့လေကိုကမှတော်ပြီးတော့အဲတိုက်တာပါညာဥွေကြီးရပါညာပြင်ဆင်တာပြင်ဆင်တာတပိုင်းလေကိုပြည်ရင်းမှာလည်းကိုကအားကောင်းလို့ဖို့လို့ရပေါ့ဒီကျွန်တော်နိုင်ငံရေးစီးပွားရေးပေါ့လေခုနပြောတဲ့ဒီလူခွင့်ရေးပါညာအဲ့အရာတွေပါအားကောင်းအောင်တော့လုပ်ဖို့လို့ရပြီးတဲ့အခါကျတော့ပြည်ရင်းရဲ့ဒီတက္ကနာကြီးကကြီးလာရမယ်မြတ်ကျွန်တော်ရှိသမျှလူတွေအကုန်လုံးမတည့်ရအုပ်စုတွေရောတည့်ရအုပ်စုတွေရောအကုန်လုံးကဒါအထူးကြမှာဖြစ်တယ်ထူးကြမှာဖြစ်တဲ့အတွက်ကြောင့်မလို့ပါရမြင်ပြီးတဲ့ခါကျရင်ဒီကိစ္စအရင်မကပဲနဲ့နော်တခြားကိစ္စတွေမှာကပူပေါင်းဆောင်ရွက်လိုက်မှာပဲဒါနိုင်ငံကဟိုကောင်းတော့နိုင်တာပေါ့နော်ဟိုဝါအီကော်နိုမီနဲ့ပြောပါဘို့ကျွန်တော်စစ်ဖြစ်တယ်ဆိုရင်ဒီလိုပဲဟိုကိုယ်မှရှိတဲ့ရင်းမြစ်လေးတွေရှိစုမဲ့စုတွေချိုးချံချွေတာပြီးတော့ဟိုအကောင်းဆုံးဟိုထုတ်လို့ပေါ့လေအကောင်းဆုံးနေထိုင်စားတောက်တဲ့ခါကျတော့ဟိုပြည်သူလူတွေကပို့ပြီးအောင်ကျန်းမာတဲ့ပြည်သူလူဖြစ်သွားတယ်ဆိုတဲ့ဟာမျိုးဝါအီကော်နိုမီတဘောမှာကျွန်တော်ရှိပါတယ်အခုလဲ
ဒ
ီမှာကြီးကအဲ့လိုတိုင်း
တော့ပဲရတဲ့အတွက်ဒီမှာပဲ
လုံနိုင်တယ
်ဆိုတ
ော့ကောင်းသွားနိုင်တယ်
ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့ဦးစည်ရဲ့သူဦးအောင်သူကြီးကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူတွေတော်တော်ရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ